တော်ရရှိများရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံရဲ့ခွဲခြားဆက်ဆံထားတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေကြောင့်ရှေ့သတင်းပါကျင်းပမယ်မြန်မာရွေးကောက်ပွဲတရားမျှတမှုဟာမေးခွန်းထုတ်เสียဖြစ်နေပြီးနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆိုတာမှာထိခိုက်နိုင်ခြေရှိတယ်လို့ကုလသမဂ္ဂအလို့ခွင့်ရေးရုံးကတတိပေးထားတာပါဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလင်းVOA အတွက်သတင်းဆောင်ပါပေးပို့ထားတာကိုပြောပြပေးပါမယ်ရှင်။နိုဝင်ဘာလ10ရက်ကျင်းပမယ့်မြန်မာရွေးကောက်ပွဲအကြိုကာလမှာစီမင်းတမတ်ချက်တစ်တွေချမှတ်ကျစ်တုံးမှုကြောင့်နိုင်ငံရေးလုပ်ငန်းစဉ်အတွင်းပြည်သူတွေရဲ့ပါဝင်ခွင့်ကိုထပ်ပြီးအကန့်အသတ်ဖြစ်စေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကပြောပါတယ်။အများစုရိုက်ခတ်ခံရသူတွေကတော့ရခိုင်ပြည်နယ်ရင်းကရခိုင်တိုင်းရင်းသားလူထုနဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာအစိုးရကလက်မခံပါဘူး။အောက်တိုဘာလလယ်ပိုင်းမှာရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကြေညာချက်တွေကြောင့်အထူးသဖြင့်ဒီလူနည်းစုတွေရဲ့မဲပေးခွင့်ဆုံးရှုံးသွားစေတယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးရုံးရဲ့ပြောခွင့်ရရာဘီနာရှမ်တာစနီက VOE ကိုပြောပါတယ်
။ So even where they would have otherwise been able to vote,
မဲပေးနိုင်ပေမဲ့လည်းမြို့နယ်အတော်များများမှာရွေးကောက်ပွဲကမလုပ်နိုင်ပါဘူးတဲ့နိုင်ငံတော်မှာရွေးကောက်ပွဲမလုပ်တာ56မြို့နယ်ရှိပြီးအဲ့ဒီထဲမှာရခိုင်မှာမဲပေးခွင့်မရတဲ့မြို့နယ်9ခုပါဝင်ပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ
် In their entirety cannot vote
လူလာစွာထုတ်ဖော်ပြောဆိုခွင့်တရင်ချက်လက်ရရှိခွင့်ကန့်သက်ချက်တွေကိုတော့ကုလသမဂ္ဂလူ့ခွင့်ရေးရုံးကဇက်တိုက်ဝေဖန်နေတာပါရခိုင်နဲ့ချင်းပြည်နယ်တွင်းကမြို့နယ်ရှိခုမှာအင်တာနက်ဆက်ပြီးပိတ်ထားတာကြောင့်ဒေသခံတွေကြားသတင်းဖယ်လှရေးအကြီးအကျယ်ဟန့်တာဖြစ်စေတယ်လို့လည်းမှတ်ချက်ပေးပါတယ်။နိုင်ငံတွင်းကိုဗစ် -19 အခြေအနေပိုဆိုးလာနေတဲ့အချက်ကိုသုံးပြီးသတ်မှတ်ဒေသတချို့မှာအသွားအလာကန့်သက်တားမြစ်ချက်တွေချမှတ်ထားတယ်လို့လည်းပြောခွင့်ရရှန်တာစနီကပြောပါတယ
် And in the context of these orders as well for example
ဒီညွှန်ကြားချက်တွေကိုကြည့်မယ်ဆိုရင်လေဥပမာအဖြစ်သတင်းတောက်တွေကိုမဖြစ်မနေအပြင်ထွက်เสียမလို့သူတွေအဖြစ်သတ်မှတ်ထားပါတယ်ဒီအချက်ဟာဆိုရင်သတင်းသမားတွေအပြင်ထွက်ပြီးရွေးကောက်ပွဲသတင်းတွေရယူဖို့မဲဆွယ်စည်းရုံးမှုတွေမှာမုန်းတီးစီရေလှုံ့ဆော်ပြောဆိုတာတွေမဲပေးခွင့်ဆုံးရှုံးတာတွေကိုသတိယူဖို့လေအတားဆီးဖြစ်စေပါတယ်ဒါရီအလုံးဟာတိတ်ပြီးစိုးရိမ်စရာကောင်းပါတယ်လို့ပြောခွင့်ရရှမ်ဒါစင်နီပြောဆိုသွားတာဖြစ်ပါတယ်။အစိုးရတာဝန်ရှိသူတွေကိုယ်စားလှယ်လောင်းတွေအနေနဲ့မုန်းတီးမှုအရေးလှုပ်ဆော်ပြောဆိုမှုတွေကိုအစိုးရဘက်ကပြက်ပြက်သားသားရှုတ်ချပြီးတီးခံမှုနဲ့ခွဲခြားဆက်ဆံမှုမရှိစေရေးမြင့်တင်ဆောင်ရွက်သွားဖို့လေကုလသမဂ္ဂအေဂျင်စီကတောင်းဆိုပါတယ်။နိုင်ငံရေးမှာပါဝင်ခွင့်ကိုအမှခံချက်ပေးနိုင်ရေးအတွက်အစိုးရဘက်ကဆောင်ရွက်ဖို့ကိုလည်းကုလသမဂ္ဂလူ့အခွင့်အရေးရုံးကတိုက်တွန်းထားပါတယ်ရှင်။ကျမတင်ကြီးထိုက်ပါ။